အမေရိကန်ပြည်တော်စုမှပြည်နယ်တော်များများကဒီနှစ်ပိုင်းမှာထူးထူးခြားခြားလွန်ကဲတဲ့ရာသီဥတုဆိုးရွားတဲ့ဒဏ်ကိုခံနေရပြီးတော့နှင်းတွေဖုံးလွှမ်းပြီးရေခဲသွားတဲ့အထိအန္တရာယ်ကြီးတဲ့နှင်းမုန်တိုင်းတိုက်ခတ်မှုတွေနဲ့ကြုံနေရပါတယ်။ဆိုးရွားလွန်းလှတဲ့နှင်းမုန်တိုင်းတန်ခံနေရတဲ့အမေရိကန်ရောက်မြန်မာနိုင်ငံသားတွေမကြုံစဖူးအတွေ့အကြုံနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကစူးစီးပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့အရှေ့တောင်ပိုင်းပြည်နယ်တွေမှာမကြုံစဘူးနှင်းမုန်တိုင်းကြီးပြင်းပြင်းထန်ထန်တိုက်ခိုက်တဲ့အတွက်လူပေါင်း3သိန်းကျော်လောက်လျှက်စစ်မီမရဘဲနေထိုင်နေကြရပါတယ်။ဗိုလ်တပ်ခုနှင့်ညပိုင်းကနှင်းမုန်တိုင်းစပြီးတော့တိုက်ခတ်တဲ့အတွက်ကြာသာပတေးနေ့မှာတော့ VOA မြန်မာပိုင်းရုံးဆိုင်ရာ Washington DC မြို့တော်မှာလည်းအစိုးရရုံးအကုန်လုံးနဲ့စာတင်ကြောင်းတွေအရေးပေါ်ပိတ်လိုက်ရပါတယ်။ Washington DC မြို့တော်အနီးတစ်ဝိုက် Maryland ပြည်နယ်နဲ့ Virginia ပြည်နယ်တွေမှာလည်းနှင်းတုကအမြင့်ပေတပေကျော်နေပြီးတချို့နေရာတွေမှာတပေခွဲအထိမြင့်တက်နေတာမို့လမ်းမတော်တော်များများနှင်းတွေဖုံးလွှမ်းနေပါတယ်။နယူးယောက်မြို့မှာတော့နှင်းမုန်တိုင်းတိုက်ခိုက်မှုကြောင့်လမ်းမဆက်သွယ်ရေးတွေခတ်ခဲပြီးလုပ်ငန်းတော်တော်များများရနာထားရပေမဲ့ကုလသမဂ္ဂရုံးမှလုတ်ကင်နေတဲ့ဝန်ထမ်းတချို့ကတော့နေအိမ်ကနေအလုပ်လုပ်ကင်ခဲ့ရပါတယ်။15နှစ်တာကာလအတွင်းဆိုးဝါးလွန်းတဲ့ရာသီဥတုဒဏ်ကိုမကြုံစဘူးခံရတာဖြစ်တယ်လို့ကုလသမဂ္ဂမှအလုပ်လုပ်ကင်နေတဲ့မြန်မာဝန်ထမ်းမဝီဝီနိုင်ကပြောပြပါတယ်
။အမေရိကရောက်ပြီးနယူးယောက်မှာ15နှစ်တက္ကသိုလ်မှတစ်ခါမှဒီလောက်မကြဘူး။ရုံးမှလည်းအများကြီးနဲ့ announce လုပ်နေတာပေါ့နော်။ဒီ weather ဆိုမဲ့ဒီညချက်ချင်းနေရာတွေကလည်းတတိနဲ့လာကြဖို့ကိုယ့်ရဲ့ဆရာကြီးနဲ့လည်းတိုင်ပင်ပြီးတော့အိမ်ကနေလုံးလုံးဖို့အဲ့လိုအများအမဲတို့ကရုံးမှာလည်း one day English အများအမဲပို့နေမနေ့ကတည်းကနေပြီးတော့ရုံးမှာ announce လုပ်ထားပြီးလာဖို့ခက်ခဲရင်မလာပါနဲ့အိမ်ကနေအလုံးလုံးပါတချို့ရကြတော့လေရုံးကိုလာပြီးတော့မှအလုံးလုံးရမယ်လူတွေရှိတယ်။ရုံးမှာရှိနေတဲ့လူတွေကလည်းအိမ်ကိုပြန်ကြပါဆိုတော့ weather 4နာရီမှထပ်ပြီးတော့ announce လုပ်ထားတဲ့ great news အနေနဲ့အရန်ဆိုးမယ်ဆိုတော့ကျွန်တော်မနေ့က snow ကြီးချရဲချပြီးတဲ့အခါမှာမိုးရေပြန်ရွာလာတယ်ဒီ snow ရပျော်ပြီးတဲ့ခါမှာရေရခဲသွားတယ်ရေခဲတဲ့ခါမှာခဲတယ်ပြီးတော့ရေပျော်တဲ့ခါမှာအဲ့ခါကျတော့လမ်းသွားတာအရန်အန္တရာယ်များတာပေါ့နော
်အမေရိကန်အရှေ့တောင်ပိုင်းကမြောက်နဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေမှာရေခဲမိုးတွေပါရွာသွန်းတိုက်ခိုက်နေတဲ့နှင်းမုန်တိုင်းကြောင့်အဓိကအဝေးပြေးကားလမ်းမကြီးတွေမှာကားတွေဆက်မသွားနိုင်ပဲဖြစ်ရပြီးတော့ရေမောင်းသူတွေဟာသူတို့ရဲ့ကားတွေကိုလမ်းပေါ်မှာရပ်ထားရတာမျိုးနဲ့ကြုံနေရပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်မှာရာသီဥတုဆိုးဝါးမှုဒဏ်ကြောင့်စာတင်ကျောင်းတွေတက္ကသိုလ်တွေပိတ်ထားလိုက်ရတဲ့အတွက်တက္ကသိုလ်နဲ့စာသင်ကျောင်းဘတ်စကားမောင်းနဲ့မြန်မာလူမျိုးဥအောင်ကလည်းကားမောင်းနဲ့သူ့အလုပ်ကိုရန်နာထားရတယ်လို့ပြောပြပါဗ
ျ။ကျွန်တော်တို့အလုပ်ဒီကလည်းအကုန်လုံးပိတ်လိုက်တယ်လေ။ကျွန်တော်ကလည်းကူဘတ်စင်မောင်းတာဆိုတော့ University ကလည်းပိတ်ထားတယ်။ကျွန်တော်ဘတ်စီလည်းပိတ်ထားတယ်။စာသင်ကျောင်းတွေကတော့ကျွန်တော်တို့ဒီနေ့တော့အကုန်လုံးပိတ်ထားတာပေါ့နော်။ဒီနေ့ပိတ်ထားတဲ့အပြင်ကျွန်တော်တို့လက်ရှိလောလောဆယ်မှာကိုယ်ကညင်ထားတာမနေ့ကလည်းပိတ်ထားတယ
်။စာရင်ချိုးရလောက်အောင်အပူချိန်ရေခဲမှတ်အောင်ရောက်တဲ့အထိမကြုံစဘူးအေးခဲလွန်းတဲ့ရေခဲမိုးတွေနဲ့နှင်းတူကြောင်းအမေရိကန်ပြည်ထောင်စုမြောက်ပိုင်းကမစ်ရှိဂန်ရေကန်ကြီးရေလုံးဝခဲသွားတဲ့အထိကြုံလိုက်ရတဲ့မစ်ရှိဂန်ပြည်နယ်လန်ဆင်းမြို့မှာနေတဲ့မြမကပြဆရာဦးအောင်ဝေးကလည်းကားလမ်းတွေလုံးဝမောင်းလို့မရအောင်ကိုဖြစ်သွားပြီးတော့အသက်အန္တရာယ်ရှိလောက်တဲ့အေးခဲမှုဒဏ်ကိုခံခဲ့ရတဲ့မစ်ရှိဂန်တမျိုးလုံးနှီးပါအရေးပေါ်အခြေအနေရောက်ခဲ့ရတယ်လို့ပြောပြပါဗျ။
မရှိကန်ကနီးပါခဲသွားတယ်ဆိုတာတကယ်ပဲလေတိတ်ဆိုးလွန်အားကြီးတဲ့နေမျိုးဆိုရင်ကြောင်းပိတ်လိုက်တာမျိုးလုပ်တယ်တချို့အလုပ်တွေရုံးတွေပိတ်တော့အင်တာနက်လိုင်းတွေတပတ်ဆယ်ရက်ပြတ်တော့ TV တွေမကြည့်ရနော်အိမ်ဒီမှာမီးပြတ်ရေပြတ်အပူစက်တွေပြတ်ပေါ့နော်ဟောလူတွေပြောက်တယ်လေညားတယ်လေအဲ့တော့ဒီနှစ်ကတော့မကြုံဘူးတော့ဆိုးရွားတယ်ပြောရမယ်ကိုက6နှစ်ပဲရှိသေးတာဟုတ်ဒီမှာနှစ်ပေါင်း60လောက်နေလာတဲ့အမေရိကန်နေတော်မှOh my god ဖြစ်နေတဲ့အချိန်လေ
နှင်းမုန်တိုင်းဟာအခုတော့အတ္တလန္တိတ်အလဲပိုင်းပြည်နယ်တွေနဲ့အရှေ့မြောက်ဘက်ဒေသတွေတလျှောက်ကိုဝင်တိုက်နေပါပြီ။မိုးသီးထန်စွာရာသွန်းမှုနဲ့အေးခဲတဲ့လေပြင်းတိုက်ခတ်မှုတွေလည်းဖြစ်နေသလိုအဝေးပြေးလမ်းမကြီးတွေပေါ်မှာနှင်းနေခဲ့ပြီးရေခဲတွေနဲ့ဖုံးလွှမ်းသွားနေတဲ့အခြေအနေဖြစ်နေတာပါ။အမေရိကန်ပြည်ထောင်စုတောင်ပိုင်းကဂျော်ဂျီယာပြည်နယ်ကိုလည်းသမ္မတဘရက်အိုဘားမားကအရေးပေါ်အခြေအနေကြီးညာခဲ့ပါတယ်။နှင်းမုန်တိုင်းထန်ကြောင့်လေရင်ခရီးစဉ်အများအပြားဖြတ်လိုက်ရသလိုခရီးသည်အများအပြားဟာလည်းလေစိတ်ထဲမှာပဲနေနေကြရပါတယ်။ခုချိန်ထိနှင်းမုန်တိုင်းကြောင့်လူ12ဦးထပ်မံနေသေဆုံးခဲ့ရပြီဖြစ်ပြီးအဲ့ဒီထဲက3ဦးဟာဆိုရင်တော့တက်ဆက်ပြည်နယ်မှာအရေးပေါ်လူနာတင်ရင်တစည်းရေခဲကြောင့်ချော်နေတဲ့လမ်းပေါ်ကနေဘေးကျသွားတာကြောင့်သေဆုံးခဲ့ရတာဖြစ်ပါတယ်ရှင်။